မင်္ဂလာညနေခင်းမှာတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဇူလိုင်လ30ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုကျွန်မမြသစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့သမရဟောင်း Robert Mugabe မှာပါတဲ့သမရယူကောက်ပွဲဇင်ဘာဘွေမှာကျင်းပနေပါတယ်။ယူကောက်ပွဲရလကိုလက်မခံဖို့ကမ္ဘောဒီးယားအတိုက်ခံတွေကအနေနဲ့တကာကိုတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးကာလကထွက်ပြေးလာပြီးအိန္ဒိယနိုင်ငံအာသံပြည်နယ်မှာနေထိုင်နေတဲ့ဘင်္ဂါလီတွေကိုနိုင်ငံသားအဖြစ်အသိမှပြုရေးမပြုရေးအိန္ဒိယအစိုးရကစီစဉ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုင်းမင်းနဲ့အတူတင်ပြပေးသွားမှာခင်
ဗျ။ဟုတ်ကဲ့ပါရှင်။ဒီညနေခင်းထုတ်လွှင့်ပေးမယ့်ထိပ်တန်းရောက်သတင်းလွှာမှာတော့မြန်မာနိုင်ငံတဝမ်းဒီရဲ့ပိုင်းမှာမုတ်တုံမိုးဆက်လက်အားကောင်းနေပြီးမိုးတက်လေပြင်းတွေကြာရောက်နေတာကြောင့်မွန်ပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမှာမြေရေတဲ့ရေကြီးမှုတွေဆက်လက်ဖြစ်ပွားနေပြီးလမ်းပန်းဆက်သွယ်မှုပြတ်တောက်တာတွေအိုးအိမ်ဆောက်ဦးနှိမ့်မြုပ်တာတွေရှိနေပါတယ်
။ဒီနေ့တိဘောနော်ဒီနေ့နေ့တဲ့အထိသင်္ကန်းကတော့ကျွန်တော်တို့အကျန်းတသိန်း2000ဝန်းကျင်ဖြစ်သွားပြီ။ဒေသုံးဦးရတော့70ဦးရှိသွားပြီ။လက်ရှိမှာကျွန်တော်တို့
မြန်မာနိုင်ငံတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီညွှန်ကြားမှုဒေါက်တာမင်းသိန်းပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီသတင်းနဲ့အတူနားဆင်ကြရမှာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးတဲထန်လေပြင်းမုန်တိုင်းတွေတိုက်ပြီးမြေပြိုရေလွှမ်းတာတွေဖြစ်နေလို့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုအရေးပေါ်ရွှေ့ပြောင်းနေကြရတဲ့အကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းစူးစီးတင်ပြပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
။ဇင်ဘာဝေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေအနေနဲ့ဇာနု PF ပါတီဥက္ကဋ္ဌအဖြစ်38နှစ်အတွင်းမပါဝင်တဲ့ပထမဆုံးကြိမ်သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေမဲ့ပေးနေကြပါတယ်အသက်64နှစ်ရှိဖြစ်တဲ့သမရဟောင်းမူဂါဘေကတော့စစ်တပ်ရဲ့ဖိအားပေးမှုတွေကြောင့်ပြီးခဲ့တဲ့နိုဝင်ဘာလမှာရာထူးကနှုတ်ထွက်သွားခဲ့ပါတယ်သူ့လက်အောက်မှာဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့သူလက်ရှိသမရအသက်85နှစ်အရွယ်အမဆင်မနာဂါကွာနဲ့အကြီးဆုံးအတိုက်ခံပါတီခေါင်းဆောင်ဖြစ်တဲ့အသက်40အရွယ်နယ်ဆွန်ချာမီဆာရုံအုပ်ဟာဒီရွေးကောက်ပွဲမှာထိတ်ကနေဦးဆောင်နေတဲ့ကိုယ်စားလှယ်လောင်းနေဖြစ်ပါတယ်သမရဟောင်းမူဂါဘေကတော့သူတီထောင်ခဲ့တဲ့ဇာနု PF ပါတီကိုမထောက်ခံကြောင်းယူကောက်ပွဲမတိုင်ခင်ကထုတ်ဖော်ပြောဆိုခဲ့ပါတယ်။သူဒုက္ခရောက်အောင်လုပ်ခဲ့တဲ့ပါတီကိုသူ့အနေနဲ့မဲပေးပေးနိုင်တဲ့အကြောင်းမြို့တော်ဟာရီရီကလူကုန်တန်နေတဲ့စင်ကျင်ပုံးရက်ွက်ထဲမှာရှိတဲ့သူ့နေအိမ်ကိုသတင်းတောက်တွေကိုဖိတ်ကြားပြီးသမရမူဂါဘေကပြောကြားခဲ့တာပါ။သမရမူဂါဘေဟာအဟာအတအနောက်ရှက်မရှိနှစ်နာရီကြာတောက်လျှောက်ပြောကြားခဲ့တယ်လို့ဆိုပါတယ်
။ကမ္ဘောဒီးယားအာဏာရပါတီနဲ့နှစ်ပေါင်းများစွာဝန်ကြီးချုပ်လှုပ်လာခဲ့တဲ့ဟွန်ဆန်တို့အနိုင်ရလိုက်တဲ့မနေ့တနင်္ဂနွေနေ့ရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လက်မခံကြဖို့အတိုက်ခံတွေကတိုက်တွန်းလိုက်ပါတယ်။အတိုက်ခံကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီ CNRP ရဲ့ဒုဥက္ကဋ္ဌမူဆွန်ချူက2018ဇူလိုင်29ရက်နေ့ဟာကမ္ဘောဒီးယားဒီမိုကရေစီတည်ဆုံသွားရတဲ့နေ့ဒီမိုကရေစီမှောင်မိုက်သွားရတဲ့နေ့ဖြစ်တဲ့ဒီမိုကရေစီကိုအကျွမ်းမဲ့အာဏာရှင်စနစ်နဲ့အစားထိုးလိုက်ပြီးလို့ဒီနေ့ဝေဖန်လိုက်ပါတယ်။အလားအလာရှိတဲ့တခုတည်းသောအတိုက်ခံပါတီကိုဝန်ပြိုင်နေအောင်မတရားဖိနှိပ်ထားတဲ့ဒီရွေးကောက်ပွဲမှာနှစ်ပေါင်း30ကျော်ရေရှည်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်ကိုနောက်တစ်ခေါက်ရေရှည်ဆက်အုပ်ချုပ်စေနိုင်ဖို့မဲပေးသူတွေကမနေ့ကမယုံလို့သွားပြီးမဲပေးခဲ့ကြရတာပါ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတော့က CNRP လို့တကောက်ခေါ်တဲ့ဒီအတိုက်ခံကမ္ဘောဒီးယားမျိုးသားကက်တင်ပါတီကိုဖျက်သိမ်းပစ်ခဲ့တာမို့ဒီပွဲမှာ CPP လို့တကောက်ခေါ်တဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီအနေနဲ့ပြိုင်ဖက်မရှိပဲထောက်ခံမဲ့အပြတ်အသတ်နဲ့နိုင်ခဲ့တာပါ။အခုလိုအတိုက်ခံ CNRP ပါတီကိုဖျက်သိမ်းခဲ့တာကြောင့်ရွေးကောက်ပွဲပေါ်ယုံကြည်မှုကျဆင်းနေချိန်မှာပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဆွေးရောက်ဝေဖန်တဲ့သတင်း website တရားစင်ကြောကိုအစိုးရကပိတ်ပင်လိုက်တာကြောင့်ရွေးကောက်ပွဲအပေါ်ယုံကြည်မှုပိုဆိုးဝါးလာခဲ့ပါတယ်။ခမာနီဆွေးရောက်ပြုတ်ချပြီးနောက်ပိုင်း6နှစ်မြောက်ကျင်းပတဲ့ဒီရွေးကောက်ပွဲအတွက်မဲယုံတွေကစဖွင့်ပြီးကစားမှာပဲ33နှစ်ကြာအုပ်ချုပ်လာတဲ့ဝင်းကျုပ်ဟွန်ဆန်ဟာသူ့ဇနီးဘန်ရနေနဲ့အတူဖနော်ပင်မြို့တော်ဆင်ကြီးဖုံးကမဲယုံကိုမဲလာပေးခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုထဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တားရေးအတွက်မက္ကဆီကိုနယ်စပ်မှာတတိုင်းဆောင်မဲ့အစီအစဉ်အတွက်လွတ်တော်ကဘတ်ဂျက်ချမှတ်ပေးရင်အစိုးရလုပ်ငန်းလေပတ်မှုတွေရပ်တန့်သွားအောင်လုပ်ပြမယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းငွေနေမှာချိန်ချောက်လိုက်ပါတယ်။အတိုက်ခံဒီမိုကရက်အမတ်တင်အနေနဲ့တတိုင်းတည်ဆောက်မဲ့အစီအစဉ်ပါဝင်တဲ့နေဆက်လုံခြုံရေးဥပဒေကိုထောက်ခံမဲပေးတာအပြင်တခြားလူမှုကြည်ကြဲရေးဆိုင်ရာတင်းကျပ်တဲ့ဥပဒေတွေကိုလည်းထောက်ခံဖို့သမ္မတထရမ့်ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့သမ္မတထရမ့်အဆိုပြုထားတဲ့လူမှုကြည်ကြဲရေးဆိုင်ရာဥပဒေကိုသဘောထားကွဲပြားနေကြတဲ့ Republican အုပ်စုတွေနဲ့ညွတ်တဲ့ဒီမိုကရက်အမတ်တွေကမကြသေးခင်သတင်းပတ်တွေအတွင်းနှစ်ကြိမ်တိုင်တိုင်ပယ်ချခဲ့ပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူပုဂ္ဂိုလ်တူးချင်းစီရဲ့အရေးအချင်းပေါ်မူတည်ပြီးတန်းပြေအတွင်းဝင်လာခွင့်
ပြုတဲ့လူမှုကြီးကြပ်ရေးစနစ်ကိုပြောင်းလဲဖို့အချိန်တာမီဖြစ်တဲ့အကြောင်းတန်ပြေအတွင်းကိုလူဒေါ်တွေဝင်လာဖို့လိုအကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေရေးသားခဲ့တာပါ။2019ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းမက္ဆီကိုနယ်စပ်မှာဒဏ်ဆောင်မဲ့ကိစ္စကိုသမ္မတထရန့်ကရှီတန်းတင်ပြောကြားခဲ့တာဖြစ်ပါတယ်။အဲ့ဒီဒဏ်ဆောင်ဖို့အတွက်အမေရိကန်ဒေါ် America သမ္မတ Donald Trump အနေနဲ့သတင်းမထုတ်ပြန်ပဲကိုရီးကူရာသဘောသူနဲ့တွေ့ခဲ့တာကိုနားလည်မှုလွဲပြီးဒီဆွေးနွေးပွဲတဲ့သူပြောခဲ့တဲ့သတင်းမီဒီယာတွေဟာပြည်သူရန်သူဆိုတာကို Internet Twitter ကနေဖောက်ချလိုက်တာကြောင့်သူ့ဘက်ကလည်းအခုလိုပြန်ခြေပလိုက်ရတာလို့ဒီထုတ်ဝေသူ AG Sales Barger ကမနေ့ကထုတ်ပြန်လိုက်ပါတယ်။သမ္မတ Trump ကဇူလိုင်20ရက်ကအင်ပီရိုမှာ AG Sales Barger နဲ့တွေ့ခဲ့တဲ့ပွဲဟာသိကောင်းတဲ့သတင်းမီဒီယာတွေသတင်းအတူတွေမိုးလုံးပြည့်ဖြန့်နေတဲ့ကြောင့်အကြာကြီးပြောပြနိုင်ခဲ့တယ်နောက်ဒီသတင်းတူတွေသတင်းစာသားအဖြစ်ပြောင်းသွားတာကြောင့်ပြည်သူရန်သူဖြစ်လာနေတဲ့ဒါစိတ်မကောင်းစရာပါလို့ပြောခဲ့ကြောင်း Twitter ကနေဖောက်ချရေးသားလိုက်ပါတယ်ဒီပေါ်အမေရိကန်မှာအထင်ရှားဆုံးသတင်းစာပိုင်ရှင်ဖြစ်တဲ့ New York Times ဖြန့်ဝေသူ Sales Barger ကသမ္မတ Trump လက်ထောက်ကအခုလိုကိုယ်ရေးကိုယ်တာသဘောတွေ့ဖို့ဖိတ်လာခဲ့တဲ့ပေါ်အရင်ထုံးစံအတိုင်းသတင်းထုတ်ပြန်မှုမလုပ်ဘဲဆိုတဲ့သဘောနဲ့တွေ့ခဲ့ပြီးသမ္မတ Trump ရဲ့သတင်းမီဒီယာပေါ်ရန်လိုတဲ့သဘောထားတွေအတွက်မိမိဘက်ကစိုးရင်ကြောင့်ရှင်းပြဖို့လက်ခံတွေ့ဆုံခဲ့တာဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်ဖြန့်ဝေသူ Sales Barger ကဆက်ပြီးသမ္မတ Trump ပြောလာနေတဲ့သတင်းတူတွေဆိုတဲ့အကြောင်းအကွဲအပြဲတွေဖြစ်စေတာအပြင်အန်ဒီလည်းချီတယ်လို့သူပြန်ပြောခဲ့တယ်ဒါအပြင်ပိုဆိုးတဲ့အကြောင်းဖြစ်တဲ့သတင်းထောက်တွေဟာပြည်သူရန်သူဖြစ်တယ်လို့ပြောလာတာကြောင့်လည်းသတင်းထောက်တွေကိုချိန်ချောက်တာတွေအကြမ်းဖက်တာတွေပိုဖြစ်လာနိုင်တယ်တခြားနိုင်ငံကောင်းဆောင်တွေကလည်းအလားတူလိုက်ပြောပြီးသူတို့သတင်းမီဒီယာပေါ်ဖိနေတာတွေပေါ်လုလာမှစွင့်ကြောင်းသူပြန်ရှင်းပြခဲ့တယ်လို့ဆိုပါရခင်ဗျာ
ဗီအိုအေအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာအိန္ဒိယနိုင်ငံအရှေ့မြောက်ဒေသအာတန်ပြည်နယ်အတွင်းမှာရှိတဲ့ဒေသခံနိုင်ငံသားဖြစ်ရင်းနဲ့ဆိုင်တဲ့အပြစ်ဒဏ်ဥပဒေမူကြောင်းကိုအစိုးရကထုတ်ပြန်လိုက်ပြီဖြစ်ပါတယ်နိုင်ငံသားမပုံတင်ခြင်း NRC ပြုလုပ်စဉ်ကဆင်းရဲနဲ့မပါဘဲကြံခဲ့တဲ့လူ၄သန်းအနေနဲ့ဒီဥပဒေအရနိုင်ငံသားဖြစ်ကြောင်းအပြစ်အဝပြန်လည်လျှောက်ထားခွင့်ရှိမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ဒါဟန်အာတန်ပြည်နယ်အတွင်းမှာရှိနေတဲ့ဘင်္ဂါလီစကားပြောမွတ်စလင်တွေအတွက်ပြစ်မှတ်ထားလုပ်ဆောင်ခြင်းဖြစ်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။အဲ့ဒီဘင်္ဂါလီတွေဟာတိုင်းပြည်အတွင်းတရားမဝင်ဝင်ရောက်နေထိုင်သူအဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားတာပါ။ပါကစ္စတန်လက်အောက်ကဘင်္ဂလားဒေ့ရှ်ခွဲထွက်ရေးအတွက်လွတ်လပ်ရေးတိုက်ပွဲတွေဖြစ်ခဲ့တဲ့1980ခုနှစ်တည်းအတွင်းသိမ်းနဲ့ချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအိန္ဒိယဘက်ကိုထွက်ပြေးလာခဲ့ကြတာပါ။အိန္ဒိယနိုင်ငံသားဖြစ်ရေးအတွက်အာတန်ပြည်နယ်သားတွေအနေနဲ့သူတို့မိသားစုဝင်တွေဟာ1982ခုနှစ်မတ်လ24ရက်နေ့မတိုင်ခင်ကတည်းကပြည်နယ်အတွင်းနေထိုင်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားပြရမှာဖြစ်ပါတယ်။ NRC စနစ်အရနိုင်ငံသားဖြစ်ရေးအတွက်လူသန်းပေါင်း30လျှောက်ထားခဲ့တာမှာအဲ့ဒီထဲက၄သန်းဟာနိုင်ငံသားအဖြစ်အတိမတ်မပြုတ်ခံရတဲ့အတွက်သူတို့နိုင်ငံသားဖြစ်ရေးကိစ္စဟာတောင်းမတင်ရေးမကျဖြစ်ကြံနေရခဲ့တာပါ။အိန္ဒိယအနာဘိုင်းကတော့ဘသူ့ကိုမှချက်ချင်းပြည်နေတာပြေးမှာမဟုတ်ဘူးလို့ပြောပါတယ
်။ကမ္ဘာကျော်ခဲ့တဲ့မလေးရှားလေယာဉ်ပျောက်ဆုံးမှုသတင်းအစနာကိုဘလို့မှဆက်ရှာလို့မရဖြစ်နေတယ်လို့စုံစမ်းစစ်ဆေးသမားတွေကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။လွန်ခဲ့တဲ့လေးနှစ်ကပျောက်ဆုံးခဲ့တဲ့မလေးရှားလေယာဉ် MH370 ရှာဖွေအဖွဲ့ကောင်ဆောင်ကုဆုချုံးကအခုလိုပျောက်ဆုံးခဲ့ရခြင်းအကြောင်းကိုဘလို့မှရှာလို့မရဘူးဖြစ်နေတယ်လို့ကွာလာလပူမြို့တော်မှာဒီနေ့သတင်းတောက်တွေကိုထုတ်ပြောလိုက်တာပါ။ကုဆွန်ချွန်ကဆက်ပြီးဒီလင်ကိုတာဝန်ဒီရသမှုတရားတဲ့တခြားတယောက်ကအတင်းဝင်တက်မောင်းခဲ့လားတဖွဲ့ဖွဲ့ကဝင်နှောက်ယှက်ပြီးဥပဒေမဲ့လုခဲ့လားဆိုတာအတိအကျဘာမှကိုမပြောနိုင်ဘူးလို့ဆိုခဲ့ပါတယ်ဒီလင်ရင်ပျက်စီးဆန္ဒတွေတွေ့ခဲ့ရင်တော့ဘာကြောင့်အခုလိုလင်ပျောက်ဆုံးခဲ့ရတာကိုအဆုံးဖြတ်ပေးနိုင်မှာဖြစ်တယ်လို့လည်းကုဆွန်ချွန်ကဆက်ရှင်းပြခဲ့ပါတယ်ဒီစင်ကစားပေါ်လင်ပေါ်ပါသွားပြီးပျောက်ဆုံးခဲ့ရတဲ့သူတွေနဲ့လင်မှုရန်တွေရဲ့မိသားစုတွေကတော့စိတ်ပြက်မိကြောင်းနဲ့စုံစမ်းစစ်ဆေးမှုအားနည်းချက်တွေရှိကြောင်းပြောနေခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအဆက်မပြလောင်ကျွမ်းနေတဲ့တုံးမီကြောင့်သေဆုံးသူ6ဦးအထိရှိသွားပြီဖြစ်ပါတယ်။ဘယ်သူဘဝဆိုတာမသိရသေးတဲ့အခုသေဆုံးသူတွေဟာတုံးမီအန်ဒီရဲ့ရှိတဲ့အတွက်ဘေးလွရာရွှေ့ပြောင်းနေထိုင်မှုသက်ဆိုင်ရာကတတိပိတဲ့ကြားကရွှေ့ပြောင်းတာတွေမလုပ်ဘဲဆက်နေခဲ့ကြသူတွေဖြစ်တယ်လို့ Shasta KI ရဲ့အရာရှိတွန်ဘိုတန်ကိုကဒီနေ့ကနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သေဆုံးသူတွေထဲမှာကလေးငယ်2ဦးနဲ့သူတို့ရဲ့အဖိုးအဖွားတွေအပြင်မိသက်သမားနှစ်ဦးပါဝင်ပါတယ်နောက်ထပ်လူဒါဇင်ကျော်လည်းပျောက်ဆုံးနေစေဖြစ်ပါတယ်
ဂရိနိုင်ငံအေသင်မြို့ရှေ့ပိုင်းမှာပြည်ခဲ့တဲ့တင်ဘက်ကလောင်ချမ်းခဲ့တဲ့တော်မီကြီးကြောင့်တိတ်ဆုံးခဲ့ရသူတွေရဲ့ကျဉ်ချံရုပ်လောင်းတွေကိုမြေမြုပ်တချို့တွေတွေစတင်နေပါပြီ။မိလောင်မှုတန်အဆိုးအဝါဆုံးခံခဲ့ရတဲ့နမကြီးပန်းဖြေချေရမာတီမှာမနေ့တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့ဒီအတုပအခမ်းအနားတွေကိုလူတွေရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။ဂရိအာနာပိုင်တွေဘက်ကတော့ရှိုမီခါနဲ့ဒီတော်မီစလောင်ခဲ့ရတာဖြစ်ပြီးပူပြင်း6တွေ့တဲ့ရာသီဥတုနဲ့တနားီ100ကီလိုမီတာနှုန်းနဲ့တိုက်နေတဲ့လေပြင်းတန်ကြောင့်အလင်းမှန်ပြက်နဲ့လောင်ကျွမ်းခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာတနင်္ဂနွေနေ့ကအင်အားပြင်းငလျင်တန်ခံခဲ့ရတဲ့လွန်ဘုတ်ကျွန်းကိုသမရဂျိုဂိုဝီဒိုဒိုဒီကနေ့တွားရောက်ခဲ့ပြီးငရင်ကြောင့်အိုးအိမ်ဆုံးရှုံးခဲ့ရသူတွေကိုငွေကြေးကူညီထောက်ပံ့ပေးသွားမယ်ကြောင်းကတိပြုပြောဆိုခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါ။အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံတဝမ်းဒီရပိုင်းအတွင်းမှာမိုးတုံမိုးဆက်လက်အားကောင်းနေပြီးမိုးသက်လေပြင်းတွေကြာရောက်နေတာကြောင့်မွန်ပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမှာမြေကြီးတက်ရေကြီးမှုတွေဆက်ဖြစ်နေပြီးလမ်းပန်းဆက်သွယ်မှုပြတ်တောက်တာတွေအိုးအိမ်အဆောက်အဦနှင်းမြုံမှုတွေရှိနေပါတယ်။ရေဘေးကြောင့်ပြည်နယ်နဲ့တိုင်းငါးခုမှာဒေသခံတသိန်းကျော်ကိုဘေးလွတ်ရာခိုလုံနေရပြီးတေဆုံးသူအရေအတွက်ကတော့12ဦးထက်မနည်းရှိသွားပါပြီ။ပျောက်ဆုံးသူအတော်များများလည်းရှိနေပါတယ်။ဒီအကြောင်းကို VOA သတင်းတောက်နိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
တရပိုင်းတွင်မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွင်မှာရေကြီးမှုဖြစ်ပွားခဲ့ပြီးရေဘေးဒုက္ခသည်တွေပြင်လူသေဆုံးမှုအထိဖြစ်ပွားလာနေခဲ့တာပါ။မွန်ပြည်နယ်ဘီလင်းမြို့နယ်မှာရေကြီးမှုတန်ကိုဆိုးရွားစွာခံရသလိုရေကြီးမှုကြောင့်ရန်ကုန်ဘီလင်းမော်လမြိုင်မော်ရော်ကားလမ်းပိတ်ထားရလို့ကုန်စည်နဲ့သွားလာရေးပြတ်တောက်နေတယ်လို့တွားရောက်ကူညီပေးနေတဲ့မွန်ပြည်နယ်တိုင်းဒေသလုံခြုံရေးများတင်တွင်းမှုမင်းပညာဆန်းကအခုလိုပြောပါရစေ။
အဓိကကြီးရှာလာတာပေါ့နော်။အဲ့တော့ဒီဒီလေးအတွင်းဘက်ကရွာတွေကရေမြုပ်ရေမြုပ်တဲ့အတွက်ဒီလူတွေကတော့သွားလို့လည်းမရလာလို့လည်းမရဘူးနော်အဓိကကစားတောက်နေဖို့ခံရခက်ခဲရှိတာပေါ့အခုကကားလည်းမပေးသွားဘူးလေအတော်လုံးရပ်ထားတယ်အိမ်မှာရှိတဲ့မော်တော်နဲ့နည်းနည်းပါးပါးကူးတာလည်းအဲ့ဒါလည်းသွားရတာလောက်တဲ့လူတွေပဲများတယ်ခကြီးတွေလည်းမပေးကူဘူးဆိုရေအနေရဲ့ရှိအောင်ဒီမော်လမြိုင်ရန်ကုန်လမ်းကတော့ပိတ်ထားတယ်ပေါ့နော်အခုလိန်ရင်တော့လုတ်ပြီးနေတယ်အရေးကြီးတယ်ဆိုရင်တော့လိန်ရင်နဲ့သွားဖို့ကုန်စည်စင်းမှုကတော့မရှိတော့ဖြစ်သွားတယ
်လက်ရှိဘီလင်းမြို့နယ်မှာရေဘေးကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အခြေအနေကိုတော့မုံမြင်နယ်လှုပ်တော်ကိုယ်စားလှယ်တောက်သားခင်နိုင်ဦးကအခုလိုပြောပါတယ
်ဒီဘေးဆောင်ကျမ်းမှာနေထိုင်ရရှိနေထိုင်တဲ့ပြည်သူ1,303ရှိတယ်အဲ့ဒီလူတွေကိုကျွန်တော်တို့သောက်ပံ့ပစ္စည်းတွေခင်းတဲ့ပြည်ကြီးရောက်အောင်ဖွဲ့စည်းပေါင်းစုံပေါင်းဆက်ပြီးတော့ပို့ပေးနေပါတယ
်ဘီလင်းမြို့နယ်တွင်ရေကြီးလေပြင်းတိုက်ခတ်မှုကြောင့်ထိခိုက်တိုက်စုံးမှုနဲ့နေအိမ်ပျက်စီးမှုအခြေအနေကိုတော့ဘီလင်းမြို့လူမှုဖွဲ့စည်းရဲ့ညှိနှိုင်းရေးမှူးသောအိမ်မာကအခုလိုပြောပါတယ
်ထိခိုက်တိုက်စုံးမှုဟာပထမဦးဆုံးကယ်ဆယ်ရေးလုပ်တဲ့တပ်မတော်သား3ဦးပါအခုလက်ရှိအနက်ကြီးဘက်အချမ်းကအယောက်20ပျောက်ဆုံးတယ်လို့ကြားပါတယ
်ဘီလင်းမြို့ဒုက္ခသည်စခန်းမှာလိုအပ်တဲ့အကူအညီရနေပေမဲ့ဝေးလံခေါင်ပါတဲ့ကျေးရွာတွေမှာအကူအညီမရောက်တာရှိနေတယ်လို့အခက်အခဲတွေရှိနေတယ်လို့လည်းသောအိမ်မာကပြောပါတယ်မုံပြင်းနယ်တွင်ကြံ့မြို့မြို့နယ်ရေးမြို့နယ်ဘက်မှာရေကြီးမှုဖြစ်ပွားခဲ့ပြီးရေဘေးဒုက္ခတွေထောင်ထဲကြီးရှိနေသလိုပေါင်မြို့နယ်ဘက်မှာလေပြင်းတိုက်ခတ်မှုကြောင့်အင်ဂျီ30ဝန်းကျင်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်။တထုံမြို့နယ်တွင်မှာလည်းမိုးဆက်မပြတ်ရွာသွန်းနေမှုကြောင့်ဇူလိုင်လ29ရက်နေ့ထိရေဘေးကယ်ဆယ်ရေးစခန်း၄ခုမှာလူရေ930ဦးလာရောက်ခိုလုံနေကြရပါတယ်။ဇူလိုင်လ26ရက်နေ့ကစပြီးတော့မိုးဆက်မပြတ်ရွာသွန်းမှုတောင်ကျရေစီးဆင်းလာမှုပင်လယ်ရေတည်ရေတက်လာမှုတွေနဲ့ကြုံကြိုက်လာတာကြောင့်အနည်း50ကျော်တွင်ရေကြီးမှုတွေဖြစ်ပွားလာနေတာပါအလားတူကရင်ပြည်နယ်ဘက်မှာလည်းရေကြီးမှုကြောင့်မြို့နယ်6မြို့နယ်ကဒေသခံပြည်သူတွေရေဘေးသိမ်းရှောင်နေရပါတယ်ကရင်ပြည်နယ်တွင်ရေကြီးမှုကြောင့်ကြုံတွေ့နေရတဲ့အခြေအနေကိုတော့ကရင်ပြည်နယ်သာသနာ့ရေးဝန်ကြီးဦးမင်းတင်ဝင်းကအခုလိုပြောပါတယ
်ဒီနေ့ငလမလောက်ကျသွားတယ်ဆိုပေမဲ့မြို့ပေါ်မှာဖြစ်တော့အဲ့ဒီတိုင်းဒီတိုင်းပဲလို့ပဲဖြစ်နေတာပေါ့နော်ရေဘေးကယ်ဆယ်ရေးစခန်းက18ခုရှိတယ်လူရေက13,200ကျော်လောက်ရှိတယ်။ကျွန်တော်တို့ကရင်ပြည်နယ်9မြို့နယ်ရှိတဲ့နေရာမှာ6မြို့နယ်အရေးပေါင်းတာ။လူသေဆုံးမှုကတော့မနေ့လုံးကရှိဆိုရင်တော့9ယောက်6ယောက်လောက်ရှိတယ်။ရေနဲ့ဖေတွေပေါ့နော်
။ကရင်ပြည်နယ်ဖားမြို့ပေါ်မှာရေဘေးကယ်ဆယ်ရေးစခန်း18ခုဖွင့်လှစ်ထားရပါတယ်။ဖားပေါ်မြို့နယ်တွင်းမှာမိုးပြန်လည်ရွာသွန်းမှုနဲ့သူတန်လွေမြေရေရုံးစလင်းချောင်းထိတက်လာတာကြောင့်ရေကြီးမှုဖြစ်ပွားခဲ့လို့ရေဘေးချောင်းစခန်း10ခုဖွင့်လှစ်ထားပြီးရေဘေးချောင်းစုစုပေါင်းအိမ်ထောင်စု296စုလူရေ1,342ဦးရှိနေပါတယ်။ဒီရက်ပိုင်းတွင်ရေကြီးမှုတွင်မုံပြင်းနယ်ဘက်မှာကယ်ဆယ်ရေးလှုပ်ဆောင်နေတဲ့တပ်မတော်သား3ဦးသေဆုံးပြီးပြင်းပြင်းနယ်ဘက်မှာတော့6ဦးရေနစ်သေဆုံးခဲ့တာကြောင့်9ဦးထက်မနည်းသေဆုံးခဲ့တယ်လို့တပ်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်။ဒီရက်ပိုင်းရေကြီးမှုတွင်တိုင်းနယ်ပြည်နယ်9ခုကထိခိုက်မှုအခြေအနေကိုတော့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီညွှန်ကြားရေးမှူးဒေါက်တာမင်းသိန်းကအခုလိုပြောပါတယ
်။ဒီနေ့
ที่บ่อนที่นี่เลยที่เป็นงาเนาะจันรู้จันจะไปนั่งดาวนี่พี่ดาวีเที่ยวสองวีอะไรสักจะอุ้งสีดาวีกันแล้วใช่ไหมจันรู้ปีนี้ได้งากูมาแต่ใช่ในที่เลยเขียนเมื่อเป็นได้ปกุมหุยที่ได้ได้มาจันรู้ได้ที่วิชาสัตว์นี้แต่ใช่ในบาดีแล้วแต่ใช่ที่ช่วยเบี้ยงเรียกใช่ในดาวีสูบนักขันสักขันมองเนี่ยชิ้นนี้ชิ้นคู่อันนี้บ่เออดูอีบ่จะไปนั่งดาวอยู่บ่ยาใครเบี้ยงช่วยนี่ทายเรียกใช่ในบาดี
မုံပြင်းနဲ့ကရင်ပြည်နယ်တွင်ရေကြီးမှုကြောင့်ရေဘေးဒုက္ခသည်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားရာရေးဝန်ကြီးဌာနနဲ့တပ်ဆိုင်ရာပြည်နယ်အစိုးရတို့ကနေအချိန်နဲ့တပြေးညီအကူအညီပေးဆောင်နေတယ်လို့ဝန်ကြီးဦးမင်းသိန်းဝင်းကပြောပါရယ်အမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအနေနဲ့ကရင်ပြည်နယ်ဖအံမြောက်ဝတီပဲခူးမြို့နယ်ရွှေကျင်မြို့နယ်နဲ့မတောင်မြို့အပါဝင်မြေကန်သားတွေနဲ့မြေနှိပ်ပိုင်းနေထိုင်ကြသူတွေအနေနဲ့မြေရည်ကြီးမှုဘေးအန္တရာယ်ကကင်းလွတ်ရာကိုရှောင်ရှားကြဖို့နဲ့တောင်ကူမြို့နယ်နဲ့ဘီလင်းမြို့နယ်တွင်ရှိမြေကန်သားနီးနဲ့မြေနှိပ်ပိုင်းနေထိုင်သူတွေအနေနဲ့အထူးသတိပြုနေထိုင်ကြဖို့စူလိုင်လ29ရက်ရက်စွဲနဲ့သတိပေးကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ထားတာပါအခုဆက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးနဲ့အတူလေပြင်းမုန်တိုင်းတွေတိုက်မြေပြူရေလွှမ်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုအရေးပေါ်ရွှေ့ပြောင်းပေးနေရတယ်ဆိုတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မုတ်တုံမိုးကြောင့်ဒုက္ခသည်စခန်းကတက်ကြီးရွယ်ဦးတွေနဲ့နာမကျန်းဖြစ်သူတွေအပါအဝင်ဒုက္ခသည်တွေမှာနေစရာအတော်လေးခက်ခဲဖြစ်နေရပြီးဒုက္ခသည်စခန်းတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလအဖွဲ့အစည်းတွေဘက်ကတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအရေးပေါ်ဆောင်ရွက်ပေးနေကြတယ်လို့ဒုက္ခသည်တွေကပြောပါတယ်။ကူတူပလောင်နဲ့ဘာလုခါလီကဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကစူးစီးတင်ပြထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကနေဆလို့မိုးတိထန်စွာရွာသွန်းတဲ့အတွက်ရေလွှမ်းမှုတွေဖြစ်ပြီးမြေပြိုကျတာကြောင့်မြန်မာပြည်ဘက်ကနေတင်းရှောင်လာတဲ့ဒုက္ခသည်သိန်းနဲ့ချီခိုလုံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကယာယီဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေဟာရေဘေးဒဏ်ကိုအလူလဲခံနေရပါတယ်။ဒုက္ခသည်တွေကိုနေရာချပေးထားတဲ့မြေကမှုတွေတောင်ကုန်းတွေပေါ်မှာယာယီတဲလေးတွေတိစောက်ထားရတဲ့ဒုက္ခသည်တွေရဲ့တဲတချို့ကလည်းမိုးစတိုက်တိထန်စွာရွာသွန်းမှုနဲ့လေပြင်းမုန်တိုင်းဒဏ်ကြောင့်ပြိုကျပျက်စီးခဲ့ရတယ်လို့မြေပြိုကျမှုတွေဖြစ်နေတဲ့အတွက်ဒုက္ခသည်တွေအတွက်ကအတော်လေးစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးဘာလုခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကအခုလိုပြောပြပါတယ်
။ဒီက25ရာနှစ်ဖြစ်တော့မောအသမတရွာသွန်းမှုကြောင့်မြေကြီးမှုဒေသမှုမှုဖြစ်ခဲ့ပါတယ်။ဆွန့်ပြပါစီမြေကြီးလို့လူတွေကဒုက္ခရောက်တာကိုသိနေရပါကျွန်တော်ရဲ့ဘာလိုခလေးရအနောက်ဘက်ကျမ်းနဲ့ကုတုခလာရဲ့အနောက်ဘက်ကျမ်းတွေဆက်မဆီမြေပြုံမှုကြောင့်နေရင်းတဲ့အပေါ့တွေအများကြီးပြတ်ပြတ်ဆေးရတယ်။နောက်တရှိလိုတွေဒညာရရှိတာလည်းရှိတယ်။နောက်ကောင်းကောင်းတောင်းတောင်းမှာရှိတဲ့ဒုက္ခတွေတွေကိုအယုံဝအဖွဲ့စင်းနဲ့ကမ္ဘာသမဂ္ဂဒုက္ခတွေများဆိုင်ရာယူနက်စီယာအဖွဲ့ကြီးကသူကဒီပင်စစ်လောကကိုဆွဲပြောင်းနေတာပါခင်ဗျ။ဒီမှာမဟာဒီဒုက္ခတွေစကံပေါင်းစကံ20လေးခုရှိပါတယ်။အခြားရောက်တာအမျိုးမျိုးပေါ့ဝင်းချဝင်းပြရောက်တာတို့လက်ချရောက်တာတို့တချို့နေရာမှာဖြစ်ပေါ်တာကိုတွေ့ရပါတယ
်။မိုးတဲ့လေတန်းခဏနေအောင်လို့ယာယီဒုက္ခတဲ့စခန်းတွေကတဲလေးတွေအတွက်ခိုင်ခန့်တဲ့အစာအုပ်တွေအမိုးကားတွေအရေးတကြီးလိုအပ်နေပါတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးကုတုပလောင်ဒုက္ခတဲ့စခန်းနေရိုဟင်ဂျာဒုက္ခတဲ့ဥမ္မောင်မောင်ကပြောပြပါတယ်
။ဒုက္ခတဲ့စခန်းမှာတင်နေတာဆွေနေရတာနေရာတမှာရှိနေတယ်။အခုဒီမှာရှိတဲ့လူတွေကတော်တော်များများဟောလေစွန့်ခံခံရတာတို့အမိုးကားတွေပါတယ်လိန်နေပါသွားတာတို့အဲ့လိုမျိုးတွေပုံနေမင်းရောအခုကျွန်းကျွန်းနေရတယ
်။ဟုတ်ကဲ့အဲ့တော့ဘလို့ကန့်တာဝန်ခံတွေကလုတ်ပေးနေတာတွေ့လဲရှင်
။အခုဒီမှာရှိတဲ့ UNIRM နဲ့တခြားဟောယူနီစီယာတွေဆီဘလို့တခြား MS ဘလို့တခြားညိုအပိုစီတွေကဒီမှာတော်တော်များများနေတဲ့ရှိတဲ့နေရာကနေတခြားဟောနေတဲ့မရှိတဲ့နေရာကိုသူတို့ရှင်းပြနေတာပါ
။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြား No Man Land လို့ခေါ်တဲ့နေဆက်မြင့်ဇီရိုဆုံမှာနေထိုင်နေရတဲ့ထောင်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းရာသီဥတုစိုးဝါလို့တဲ့ဒဏ်ကြောင့်လက်တလောနေစရာအခက်ခဲစားနပ်ရိက္ခာအခက်ခဲတွေအတော်လေးတွေ့နေကြရတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာခိုးလုံနေထိုင်သူတွေကသူတို့ကြားသိရသမျှအခုလိုပြောပြပါဗျ။န
ောက်တစ်ခုရှိတာဟိုနေစဲ normal slide မှာပေါ့ normal slide zero line မှာပေါ့ဗျာ။သူတို့တမိုးတွေပါတယ်စားလို့မရပြီတော့သူတို့တခြားနေရာကိုကုလုံနေရတာနေရာတမ်းမှာရှိတယ
်။ဒီလား25 26မှာဆိုရင် zero line ဒုက္ခသည်စခန်းမှာဆိုရင်ရေတော်လေးရေလွတ်မှုခဲ့တယ်ရေကြီးလို့ဒူရီယာဒုက္ခရောက်ကြလို့သူတို့ကတခြားနေရာကိုကြောင်းရွှဲပြီးတော့နေရတာအဲ့လောက်ဖြစ်ဖြစ်ပါတယ်
ဒီတရနေရတော့ဒီတရအဖို့ရာနာနဲ့စောင့်ချက်ပါပြောတာဒါကတော့ဥယီစလန်နဲ့ဥမ္မာမောင်တို့ကဒိုမန်လမ်မှာနေထိုင်သူတွေအခက်အခဲကိုပြောပြပေးခဲ့တာပါအခုမိုးရာသီကုန်လာတဲ့အချိန်ကျရင်တော့ဘင်္ဂလားဒေ့ရှ်ပြည်လယ်အတွင်းကကျွန်းပေါ်ကိုရိုဟင်ဂျာဒုက္ခသည်တွေကိုပြောင်းပြီးတော့ထားတော့မယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာခဲ့ပါတယ်ဒါပေမဲ့
ဒီမှာဆိုရပါကတော့ဒီဒုက္ခတွေကိုရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေလို့ပဲတုံးလုံးပြီးတော့နိုင်ငံတကာကတုံးနေတဲ့ရိုဟင်ဂျာဆိုတဲ့အတုံးကိုတော့အတိအမှန်မပြုပါဘူး။ဒါပေမဲ့လည်းဒီဒုက္ခတွေကိုစီးစစ်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံခေါ်ယူမယ်ဆိုတာကိုခရီးပြုထားပါတယ်။အခုလက်တော်အခြေအနေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခတွေစခန်းတွေမှာဒုက္ခတွေတွေအတွက
ဒီမှာတမိုင်းမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးပေါ်ပေါက်ခဲ့တာအခုဆိုရင်နှစ်30ရှိလာပါပြီရှစ်လေးလုံးရေတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာဒိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့မျှွန်မှန်းချက်တွေဘယ်လောက်အထိအကောင်အထည်ဖော်နိုင်ပါပြီလဲဒီပေါ်မှာသောရရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်အင်္ဂါညတရက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါတရက်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါတိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1239238999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါညာ
အင်္ဂါနေ့ဒိုင်းလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ကမ္ဘောဒီးယားအာဏာရပါတီနဲ့ဝန်ကြီးချုပ်ဟွန်ဆန်းတို့အတွေ့အောင်ပွဲနဲ့ဆုံးသတ်ခဲ့တဲ့မနေ့တနင်္ဂနွေနေ့ရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအတိုင်းအဝိုင်းကလက်မခံကြဖို့အတိုက်ခံပါတီကဒီကနေ့တနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်2018ခုနှစ်ဇူလိုင်လ29ရက်ဟာကမ္ဘောဒီးယားဒီမိုကရေစီတည်ဆုံးတဲ့နေ့ဖြစ်တဲ့ဒီမိုကရေစီအစားအကျွင်းမဲ့အာဏာရှင်နဲ့အစားထိုးလိုက်တာဖြစ်တယ်လို့အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်ဆယ်ရေးပါတီ CNRP ရဲ့ဒုတိယဥက္ကဋ္ဌမစ္စတာဆူချွာကပြောပါရယ်ဖနွမ်ပင်မျိုးတော်ကနေဒေးဗစ်ဘောလ်သတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင
်ရုပ်ပြဒီမိုကရေစီဟာအနှစ်သာရခင်းမဲ့ပါတယ်အခုလောက်တဲ့ရွေးကောက်ပွဲဟာစစ်မှန်တဲ့အတိုက်ခံမပါနောက်လွတ်လပ်တဲ့မီဒီယာတွေကိုအင်တာနက်အွန်လိုင်းပေါ်မှာရေးသားဖော်ပြခွင့်ကိုကန့်သတ်ပိတ်ပင်ထားပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့33နှစ်ကြာအုပ်ချုပ်မှုတက်တန်းတိုးနှိုင်ဖို့ပဲဖြစ်ခဲ့ပါတယ်။ခံမှန်းထားတဲ့အတိုင်းပဲကမ္ဘောဒီးယားပြည်သူပါတီကပြက်ပြက်သားသားအောင်ပွဲခံပါတယ်။အချောင်းရင်ကတော့အဓိကအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာဖျက်သိမ်းပြီးခေါင်းဆောင်ကိုတော့အစိုးရကိုဖြုတ်ချဖို့ကြံစီမှုဆွဲချက်နဲ့ထောင်ချခဲ့တာကြောင့်ပါဟွန်ဆန်ရဲ့ကမ္ဘောဒီးယားပြည်သူပါတီကအမေရိကန်နဲ့ဥရောပသမ္မတတို့ကရွေးကောက်ပွဲစောင့်ကြည့်သူတွေကိုခွင့်မပြုခဲ့ပဲတရုတ်ရုရှားနဲ့အီရန်တို့အပါအဝင်တခြားနိုင်ငံကလူတွေကိုပဲခွင့်ပြုခဲ့ပါတယ် ICAPP ကလေဗနန်အဖွဲ့ဝင်တစ်ဦးဖြစ်တဲ့ယူဆပ်အဝတ်ကတော့ရွေးကောက်ပွဲလေ့လာစောင့်ကြည့်သူတဦးပါဒါပေမဲ့သူ့ကိုဘယ်သူကအကုန်ကြခံတယ်လဲဆိုတဲ့မေးခွန်းကိုတော့မဖြေပါဘူ
း That's irrelevant question. You have to ask about the elections.
ဒါဘာမှဆိုင်နေမေးခွန်းမှာရွေးကောက်ပွဲကြောင်းဝင်မေးရမှာပါကျွန်တော်လည်းလက်မှတ်ဖို့ဘလို့ပေးခဲ့တယ်လဲဆိုတာမေးရမှာမဟုတ်ပါဘူးခင်ဗျားလည်းလည်းမဟုတ်ပါဘူးခုပါသာပေးခြင်းလည်းပေးမှာပေါ့ဘာကြောင့်ဒီလိုမေးတာလဲ
ရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့နောက်ထပ်ပြဿနာတစ်ခုကဟန်ပြရွေးကောက်ပွဲအဖြစ်အတိုက်ခံတွေကပြောဆိုပြီးတပိတ်မှောက်ဖို့တိုက်တွန်းချက်အပေါ်မှာပြောဆိုချက်ဖြစ်ပါတယ် နီဘောပါလီမန်အဖွဲ့ဝင်အာဂျွန်းထပါကအခုလိုပြောပါတယ
် Developing country like Cambodia
Cambodia လို့နီဘောလို့ဖွံ့ဖြိုးဆဲနိုင်ငံတွေမှာအဓိကနိုင်ငံရေးပါတီမှာမပါသူတွေကရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်မှာဖျက်လို့ဖျက်စီးလုပ်ကြပါတယ
်ကမ္ဘောဒီးယားနိုင်ငံမှာမဲပေးမှုကမပေးမနေရမဟုတ်ပေမဲ့လေမဲမထက်ရေးစီယုံလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကပြစ်မှုဆန်ရအရေးယူမှုလုပ်တာတွေကိုတော့မတားနိုင်ပါဘူးတချိန်တည်းမှာပဲမဲဆန္ဒရှင်တွေပြက်ကွက်မှုမရှိအောင်ချင်းချောက်တာအာဏာရပါတီရဲ့စီယုံရေးဘွဲတွေကိုတက်ရောက်ဖို့ငွေပေးတာမျိုးတွေလည်းရှိပါတယ်စစ်မှန်တဲ့အတိုက်အခံမရှိတာနဲ့အတူအပြစ်အနာအဆာတွေများလာတဲ့ရွေးကောက်ပွဲမှာမဲထွက်ထဲသူအရေးအတွက်ကသာသူ့ကိုတရားဝင်ဖြစ်စေမယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကယုံကြည်ထားတာပါပြန်လည်ရင်ကြားစီရင်နဲ့ဖွံ့ဖြိုးရေးရန်ပုံငွေအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဂျွန်မက်ကောလက်ဖ်ကတော့သူစောင့်ကြည့်တဲ့မဲယုံတိုင်းမှာပင်မဲက20ရာခိုင်နှုန်းကနေ35ရာခိုင်နှုန်းလောက်ရှိနေတာကြောင့်မဲထွက်ထဲ့သူအရေးအတွက်အပေါ်မှာထိခိုက်စေတယ်လို့ပြောပါတယ
်မဲရဲ့တွဲမှုမှာကမ္ဘောဒီးယားရဲ့ဒုတိယအကြီးဆုံးပါတီကိုထဲ့တဲ့မဲတွေကိုပယ်မဲအဖြစ်ရေးတွက်ခဲ့တာကတော့သိပ်ပြီးထူးခြားပါတယ
်ဒါပေမဲ့အများစုကတော့အသေးစိတ်အချက်အလက်တွေအပေါ်မှာသိပ်ပြီးတော့စိတ်မဝင်စားကြပါဘူး UK Independence Party ရဲ့အဖွဲ့ဝင် Richard Wood ကတော့အခုလို့ပြောပါတယ်
I have no knowledge of any opposition party about
information. Now, with regards to the Samyukhan Thare Ataikhan Party ko ma twet ba wu. Chanaw ya yati jet ka shin ma de. Chanaw ga yuk kaw pwe lou ngan sin ko saung chi pho nangan daga ga saung chi le la tu a phit ne di ko la ka da ba.
Hwan san ne tu ye party atwet do tadin kaung ni cha ya pho te cha ni ba de shin.
Ma tai ngi thai su si tin pya ka da ba shin. Tanin la nyat ni kin tadin lwa ri ga do di law ba be shin.အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
။ဆီမဘွေနိုင်ငံကိုနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေးအနေနဲ့ဇန်နု PF ပါတီဥက္ကဋ္ဌအဖြစ်38နှစ်အတွင်းမှာပါဝင်တဲ့ပထမဆုံးအကြိမ်သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးနေကြပါတယ်။အသက်64နှစ်ရှိဖြစ်တဲ့သမ္မတဟောင်းမူဂါဘေးကတော့စစ်တပ်ရဲ့ဖိအားပေးမှုတွေကြောင့်ပြီးခဲ့တဲ့နိုဝင်ဘာလမှာရာထူးကနှုတ်ထွက်သွားခဲ့ရပါတယ်။ကမ္ဘောဒီးယားအာဏာရပါတီနဲ့နေပေါင်းများစွာအုပ်ချုပ်လာခဲ့တဲ့ဟွန်ဆန်တို့အနိုင်ရလိုက်တဲ့မနစ်တင်းငွေတွေကရုပ်ောက်ပွေးရလာကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့လက်မခံကြဖို့အတိုက်ခံတွေကတိုက်တွန်းလိုက်ပါတယ်အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်ဆယ်ရေးပါတီ CNRP ရဲ့ဒုတိယဥက္ကဋ္ဌမူဆိုချွားက2018ခုနှစ်ဇူလိုင်လ29ရက်နေ့ဟာကမ္ဘောဒီးယားဒီမိုကရေစီတည်ဆုံသွားရတဲ့နေ့ဒီမိုကရေစီမမိုက်သွားတဲ့နေ့နေ့ဖြစ်တဲ့ဒီမိုကရေစီကိုအကျွမ်းမဲ့အာဏာရှင်နဲ့အစားထိုးလိုက်ပြီလို့ဝေဖန်ပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုထဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တာရေးအတွက်မက္ကဆီကိုနယ်စပ်မှာတိုင်းဆောင်မဲ့အစီအစဉ်အတွက်လွတ်တော်ကဘတ်ဂျက်ချမှတ်ပေးရင်အစိုးရလုပ်ငန်းလည်ပတ်မှုတွေရပ်တန့်သွားအောင်လုပ်ပြမယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းငွေတွေနေ့မှာချင်းချောက်ပြောဆိုလိုက်ပါတယ်။တိုက်ခန့်ဒီမိုကရက်အမတ်တီအနေနဲ့တိုင်းဆောင်မဲ့အစီအစဉ်ပါဝင်တဲ့နယ်စပ်လုံခြုံရေးဥပဒေကိုထောက်ခံမဲ့ပေးတာပြင်တခြားလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်တဲ့ဥပဒေတွေကိုလည်းထောက်ခံကြဖို့သမ္မတထရန့်ကတိုက်တွန်းထားပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသအာသံပြည်နယ်တွင်းမှာရှိနေတဲ့ဒေသကနိုင်ငံသားတွေဖြည့်ရင်းနဲ့ဆိုင်တဲ့အပြည့်အစုံဥပဒေမူကြောင်းကိုအစိုးရကထုတ်ပြန်လိုက်ပြီဖြစ်ပါတယ်။နိုင်ငံသားများမပုံတင်ခြင်းအာနာစီပြုလုပ်စဉ်ကစီးရင်နဲ့မပါဘဲကြံခဲ့တဲ့သူ၄သန်းအနေနဲ့ဥပဒေရနိုင်ငံသားအဖြစ်အပြည့်အဝပြန်လည်လျှောက်ထားခွင့်ပြုမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ဒီလူတွေဟာဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲအတွင်း1981ခုနှစ်တည်းကရောက်လာခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia Set 7 Juru ကတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington.